တမရတိကျန်တစ္ဆာချင်းဆိုတဲ့နေဟာအမေရိကန်ပြည်ထောင်စုမှာပြည်သူတွေရွေးချယ်တဲ့အစိုးရအုပ်ချုပ်တဲ့အတွေ့အခေါ်အသွင်ရှည်မှုကိုခိုင်ခိုင်မာမာပြရနေလေဖြစ်ပါတယ်။ခေါင်းဆောင်တိကျန်တစ္ဆာချင်းဆိုပြီးအုပ်ချုပ်မှုအာဏာအနှင်းဖို့သဘောတူလိုက်တဲ့နေလေဖြစ်ပါတယ်။ဒီနေ့မှာတမိုင်းရဲ့အမှုမြတ်ဆုံးအခမ်းကဏ္ဍတင်မျှော်လင့်ချက်တွေကိုပုံဖော်ကြပါစို့လို့တမရဟောင်းဘီလ်ကလင်တန်ကပြောခဲ့ပါတယ်။သမရသစ်တွေကနောင်လေးနှစ်အုပ်ချုပ်မဲ့သူတို့ရဲ့ရည်တည်ချက်သဘောထားတွေကိုချပြလေးရှိပါတယ်။သမရဟောင်းဂျွန်နက်ကင်နေဒီကကျွန်တော်တို့မှာကြောက်ရွံ့နေခြင်းကိုသာကြောက်ရမှာလို့ပြောခဲ့ဘူးပါတယ်။တိုင်းပြည်ကကိုယ့်အတွက်ဘာလို့မလဲမမေးပါနဲ့။ကိုကတိုင်းပြည်အတွက်ဘာလို့ပေးနိုင်မလဲမေးပါလို့လည်းကင်နေဒီကပြောခဲ့ပါတယ်။
It's a real opportunity for
American တွေအတွက်တကယ်ကိုအသစ်တစ်ဖန်ပြန်စားခွင့်အခွင့်အလမ်းတစ်ခုပါ။သမရအနေနဲ့တိုင်းပြည်ကိုသူ့ကိုယ်သူပထမဆုံးမိတ်ဆက်ခွင့်ရတယ်။ဒီအခွင့်အရေးကနောက်တစ်ခါထပ်ရမှာမဟုတ်ဘူး။ American တမိုင်းမှာတိတ်ကိုအရေးကြီးတဲ့အချင်းအခါပါ
။ It's not the solution to our problem.
အစိုးရဟာကျွန်တော်တို့ရဲ့ပြဿနာတွေအတွက်အဖြေမဟုတ်ပဲအစိုးရကပြဿနာဖြစ်နေလို့ Federal အစိုးရအာဏာကိုကန့်တတ်ဖို့ Ronald Reagan ကပြောခဲ့ပါတယ်ပထမဆုံးလူမဲ့သမရရဲ့ကျန်းသစ္စာချင်းစုပွဲပဲဖြစ်ဖြစ်ဘယ်လိုအချိန်အခါဖြစ်ပါစေ American ပြည်သူတွေအတွက်တာမန်ထက်ထူးခြားတဲ့အချိန်အခါပါ
တိုင်းပြည်တွေအခြေခံကြတဲ့ဇုံတစ်ခုအကြောင်းအရာပဲဖြစ်ဖြစ်ဖြတ်သန်းခဲ့တဲ့အချိန်ကာလနဲ့သက်ဆိုင်တဲ့အကြောင်းအရာပဲဖြစ်ဖြစ်အထိတ်မှမတရားမိန်ခွန်းတွေပြောကြလို့ရှိပါတယ
်1809ခုနှစ်ကတမရဟောင်း James Madison ကသူကျန်းသစ္စာချင်းစုပွဲမှာဝတ်တဲ့ဝတ်ဆုံတစ်ခုလုံးကို American လုပ်တွေကြီးပဲရွေးဝတ်ခဲ့ပါတယ်1953 Dwight D. Eisenhower ရဲ့ကျန်းသစ္စာချင်းစုပွဲပြီးချစ်တဲ့ပွဲက American စစ်အင်အားကိုပြန်ရချစ်တဲ့ပွဲပါ1865 Abraham Lincoln ရဲ့ဒုတိယကျင်းကျန်းသစ္စာချင်းစုပွဲမှာအာဖရိကຫນွေဘွား American တွေကိုချစ်တဲ့ပွဲမှာပါဝင်ဖို့ပထမဆုံးဖိတ်ကြားခဲ့ပါတယ်။သမရဟောင်း Woodrow Wilson ရဲ့ဒုတိယမြောက်ကျန်းသစ္စာချင်းစုပွဲချစ်တဲ့ပွဲမှာမှအမျိုးသမီးတွေပထမဆုံးပါဝင်ခွင့်ရခဲ့ပါတယ်။1942ခုနှစ် William Henry Harrison ရဲ့ကျန်းသစ္စာချင်းစုပွဲကတော့အထူးစိတ်မကောင်းစရာပါ။အသက်68နှစ်ရှိပြီးအဲ့ဒီအချိန်ကအသက်အကြီးဆုံးသမရဖြစ်ခဲ့တဲ့ Harrison ကရေခဲမှတ်အောက်အထိအေးနေတဲ့ရာသီဥတုထဲမှာတနာရီကြာမိန့်ခွန်းကိုပြောခဲ့ပါတယ်။ကျန်းသစ္စာချင်းစုပွဲတမိုင်းမှာအရှိဆုံးမိန့်ခွန်းမှာ
He wanted to prove
သူကအားနဲ့မှန်နဲ့ပြောနိုင်တဲ့သူသမရတာဝန်ထမ်းဖို့လုံနိုင်ကန်နိုင်ရှိတဲ့သူဆိုတာတက်တည်ပြချင်ခဲ့ပါတယ်။
အဲ့ဒီညနေမှာပဲ Harrison ဖြားနာခဲ့ပြီးနောက်တစ်လအကြာမှာကွယ်လွန်သွားပါတယ်။ American တမိုင်းမှာတက်တန်းအတူဆုံးထမ်းဆောင်ခဲ့တဲ့သမရဖြစ်ပါတယ်။ကျန်းသစ္စာချင်းစုပွဲတွေဟာတာမန်ပွဲလမ်းကနေအကြီးအကျယ်ကျင်းပတဲ့အခမ်းအနားတွေဖြစ်လာပါတယ်။ရုပ်မြင်သံကြားပေါ်လာပြီးတဲ့အချိန်မှာပို့ပြီးတော့မြင်ရတွေ့ရအရေးကြီးလာပါတယ
်။the duties and responsibilities of the
president တပ္ပတ္ထာတာဝန်နဲ့ဝန်ကြီးတွေပို့ပြီးများလာလို့လဲကျန်းသစ္စာချင်းစုပွဲတွေကပါတီတွေချစ်တဲ့ဘွဲတွေနဲ့ပို့ပြီးတော့ခန်းသားတဲ့ခန်းသားကိုကျင်းပလာကြတာပ
ါဒီလိုနဲ့ကျန်းသစ္စာချင်းစုဘွဲတွေဟာ American Democracy အတွင်းရှိတည်တံ့တာကိုပြသတဲ့အခမ်းအနားတွေလည်းဖြစ်လာပါတယ်ကျွန်မများသတင်းအောင်ပါရှင်